ယူကရိန်းရဲ့ပင်လယ်နဲ့စစ်ကမ်းမြို့ဖြစ်တဲ့အော်ဒက်ဆာကိုကုလသမဂ္ဂယူနက်စကိုကကမ္ဘာရှိအောင်အမွေအနှစ်အဖြစ်ဗုဒ္ဓဟူးနေ့ကအသိမှတ်ပြုလိုက်ပါတယ်။ကုလသမဂ္ဂရဲ့ပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဌာနကြီးဖြစ်တဲ့ယူနက်စကိုရဲ့အဖွဲ့ဝင်22နိုင်ငံမဲခွဲရမှာ6ခံမဲ6မဲကန့်ကွက်မဲ3မဲဈာနေ14မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်။အခုလိုအသိမှတ်ပြုဖို့ကိုရုရှားကအကြိမ်ကြိမ်ကန့်ကွက်ခဲ့တဲ့အတွက်ကြံ့ကြံ့နေတာဖြစ်ပါတယ်။ရုရှားကအော်ဒက်ဆာမြို့ကိုရှားပရုရှားပြည်မှာဒုတိယမြောက်ကက်သရင်းက18ရာစုနှောင်းပိုင်းမှာထူထောင်ခဲ့တာလို့ပြောဆိုပါတယ်။ယူကရိန်းယဉ်ကျေးမှုဝန်ကြီးအော်လက်ဆန်ဒါဒစ်ချန်ကိုနဲ့အော်ဒက်ဆာမြို့တော်ဝင်ဂက်ဒန်လီဒူရှန်နော့တို့ကတော့ဒီအချက်ကိုလက်မခံဘဲဒီမတိုင်ခင်နှစ်ပေါင်းများစွာကတည်းကထွန်းကားခဲ့တာဖြစ်တဲ့ကြောင်းခြေပါထားတယ်လို့ AFP သတင်းကဖော်ပြပါတယ်။မြို့တော်ဝင်ဒူရှန်နော့ကတော့ဒီစိတ်ကမ်းမြို့ဟာ15ရာစုလောက်ကတည်းကထွန်းကားလာခဲ့တာလို့ပြောဆိုခဲ့ပါတယ်။ယူကရိန်းကယူကရိန်းသမ္မတဇာလင်စကီကတော့ UNESCO ဆုံးဖြတ်ချက်ကိုကြိုဆိုလိုက်ပြီးပင်လယ်နဲ့ဒေသရဲ့ပလဲလို့တင်စားခေါ်ရတဲ့အော်ဒက်ဆာမြို့ကိုအခုအခါ UNESCO ရဲ့ကာကွယ်စောင့်ရှောက်မှုရပြီလို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလကတည်းကကမ္ဘာအမွေနဲ့စီးရင်သွင်းဖို့သမ္မတဇာလင်စကီကတောင်းဆိုခဲ့တာပါ။ယူကရိန်းရဲ့နေရာ6ခုကိုကမ္ဘာအမွေနဲ့စီးရင်သွင်းခဲ့တာဖြစ်ပြီးမြို့တော် Kiev က Saint Sophia ဘုရားကျောင်းနဲ့လီစီမျိုးကသမိုင်းဝင်နေရာတွေလည်းပါဝင်ပါတယ်။